အင်္ဂါနေ့ကတောင်တရုတ်ပင်လယ်ပြင်ပေါ်ကနိုင်ငံကားလေပိုင်နက်ထဲမှာပြန့်တန်းနေတဲ့အမေရိကန်စစ်လေယာဉ်တွေကိုတရုတ်ဂျက်လေယာဉ်တွေကဟန်တားနှောက်ယှက်ဖို့ကြိုးပမ်းတဲ့နေရာမှာအနေရှိတဲ့အပြုတ်မှုတွေပြုလုပ်ခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောလိုက်ပါတယ်။တရုတ်အာဏာပိုင်တွေဟာတွက်ချက်မှုလွဲချော်ပြီးလူတွေပေါ်တကယ့်အန္တရာယ်တွေကြားရောက်နိုင်တဲ့ဖြစ်နိုင်ခြေကိုရှော့ချနိုင်မှုအတွက်ဘာမှမလုပ်ခဲ့ကြဘူးလို့အမေရိကန်နိုင်ငံသားရေးဌာနကတာဝန်ရှိသူတူကပြောပါတယ်။အင်္ဂါနေ့ကတောင်တရုတ်ပင်လယ်ပြင်ပေါ်နိုင်ငံတကာဝေပိုင်လေပိုင်နက်ပေါ်မှာကင်းလက်ပြန်တန်းနေတဲ့အမေရိကန်ထောက်လိုင်းလေယာဉ်တစ်စီးကိုတရုတ်ဖိုက်တာဂျက်လေယာဉ်တစ်စီးကဂျောင်းဝင်ဟန်တာနှောက်ယှက်ခဲ့တယ်လို့ပင်တဂွန်စစ်ဌာနချုပ်ကပြောဆိုခဲ့ပြီးမှအခုလိုပြောကြားခဲ့တာဖြစ်ပါတယ်။တရုတ်ဆိုရတာကတော့ဒီဖြစ်ရပ်နဲ့ပတ်သက်လို့အမေရိကန်ရဲ့ပြောကြားချက်တွေပေါ်ညှင်းဆိုထားပြီးတရုတ်ဂျက်လေယာဉ်တွေဟာအမေရိကန်လေယာဉ်ကိုစောင့်ကြည့်ရတဲ့နေရာမှာတာဝန်သိစွာနဲ့လုဆောင်ခဲ့တာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။တရုတ်တိုက်လေယာဉ်တစ်စီးဟာအမေရိကန်လေယာဉ်ကိုခြေရာခံစောင့်ကြည့်ရမှာဥပဒေစည်းမျဉ်းများနဲ့အညီလုဆောင်ခဲ့တာဖြစ်ပြီးဂျက်လေယာဉ်တွေဟာလုံခြုံစိတ်ချရတဲ့အကွာအဝေးမှာပဲစဉ်ဆက်မပြတ်ရှိနေခဲ့ပြီးတော့အန္တရာယ်ရှိတဲ့အပြုတ်မှုမျိုးလုပ်ခဲ့တာမရှိဘူးလို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကပြောခွင့်ရပုဂ္ဂိုလ်ဟွန်လီကပြောခဲ့ပါတယ်။တရုတ်ကန်ယူရန်တခြားမှာအနီးကပ်ထောက်လိုင်းရေးလေယာဉ်တွေပြန့်တန်းတာဟာတရုတ်ရဲ့လေကြောင်းပိုင်နက်မှုကိုချင်းချောက်မှုအသွင်ဆောင်နေတယ်လို့ပြောပြီးဒီလိုလှုပ်တာကိုချက်ချင်းရပ်တန့်ဖို့တရုတ်နိုင်ငံကအမေရိကန်အစိုးရကိုတောင်းဆိုထားပါတယ်။